ဖန်စီခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်စွဲချက်တင်ထားတဲ့အဂတိလိုက်စားမှုတဒါဇင်နီးပါးတဲကတမှုကိုဒီကနေ့ဗုဒ္ဓဦးနေ့မှာစီရင်ချက်ချဖို့စီစဉ်ထားပါတယ်။မူလကဒီသတင်းပတ်အစောပိုင်းမှာစီရင်ချက်ချဖို့စီစဉ်ထားတာကိုဗုဒ္ဓဦးနေ့ကိုရွှေ့လိုက်တဲ့အကြောင်းရင်းကိုတော့တရားရုံးကထုတ်ပြန်ပြောဆိုတာမရှိပါဘူး။စွဲချက်တင်ထားတဲ့အမှုကိုစစ်ဆေးတဲ့အခါမှာတကားပိတ်စစ်ဆေးလေးရှိပြီးသူ့ရဲ့ရှင်းနေတွေကိုလည်းသတင်းမီဒီယာတွေပြောဆိုခွင့်ကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။အသက်86နှစ်ရှိဒေါအောင်ဆန်းစုကြည်အနေနဲ့အခုအမှုအတွက်ပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်ခံရပွဲရှိပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်အပေါ်နိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြက်မှုစူပူအောင်လှုံ့ဆော်မှုဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရအလွဲသုံးစားမှုအပါအဝင်စွဲချက်ပေါင်းများစွာနဲ့တရားရုံးတင်ပြီးဒီအမှုတွေအလုံးအပြစ်ရှိကြောင်းဆုံးဖြတ်ရင်ထောင်ဒဏ်100ကျော်အထိကြားခံနိုင်ရပါတယ်လက်တလောမှာတော့ကိုဗစ်ကပ်ရောဂါစီးမြင်ချိုးဖောက်မှုဆက်သွယ်ရေးဥပဒေချိုးဖောက်မှုတွေနဲ့ထောင်ဒဏ်6နှစ်အပြစ်ပေးတာခံထားရပါတယ်